နော်ကိုရီးယားဆိုင်ရာမြန်မာတမတ်အသစ်ခန့်အပ်လိုက်ပြီလို့ဒီကနေ့ထုတ်မြန်မာလင်းသတင်းစာမှာဖော်ပြထားပါတယ်မြန်မာနဲ့မြောက်ကိုရီးယားတန်တမန်ဆက်ဆံရေးအကြောင်းကိုဆက်ပြီးတော့ရှင်းပြပေးပါအောင်ဦးမြောင်ကြီ
းဟုတ်ကဲ့ကိုကျော်နဲ့တရုတ်ပြည်သူသမ္မတနိုင်ငံဆိုင်ရာမြန်မာတမတ်ကြီးဦးသိန်းလွင်ကိုမြောက်ကိုရီးယားဆိုင်ရာမြန်မာတမတ်အဖြစ်ပူးတွဲခန့်ထားလိုက်တာပါမြန်မာမြောက်ကိုရီးယားတန်တမန်ဆက်သွယ်ရေး1983ခုနှစ်ဘာလ4ရက်နေ့မှာမြန်မာဘက်ကဖြတ်တောက်လိုက်ပြီးတဲ့နောက်ဒီနှစ်ဧပြီလအတွင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်မြွန်အေနေပြည်တော်ကိုလာရောက်ဆွေးနွေးပြီးတဲ့နောက်တန်တမန်ပြန်ဆက်ဖို့သဘောတူညီချက်အရအခုလိုဖြစ်လာတာပါ1983ခုအောက်တိုဘာလ9ရက်နေ့ကတောင်ကိုရီးယားသမ္မတချွန်ဒူးဟွာနဲ့အဖွဲ့ကိုမြောက်ကိုရီးယားကလုံခြံဖို့ကြိုးပမ်းခဲ့တဲ့အကြောင်းနဲ့တန်တမန်ပြန်ဆက်တဲ့ပေါ်မြောက်ကိုရီးယားဆိုင်ရာပထမဆုံးမြန်မာသမ္မတဖြစ်ပီကင်းကနေပူးတွဲတာဝန်ထမ်းဆောင်ခဲ့ဘူးသူသခင်ချန်ထွန်းကအခုလိုသုံးသပ်ပြပါတယ်
ရန်ကုန်မှာပြဿနာပေါ်တဲ့အတွက်ကြောင့်တန်တမာဆက်တွေဖြတ်ပစ်ခဲ့ထားလားရန်ကုန်မှာလာပြီးတော့တောင်ကိုရီးယားတမဒနဲ့တို့အဲ့ဒါတို့ဘုံခွဲပြီးတက်ခဲ့လို့နော်။ညာနဲ့ပတ်သက်ပြီးတော့ဝန်ချတောက်မှန်တာလည်းဘာမှမရှိဘူး။တိုးတိတ်ပြီးတောက်မှန်တော့မပြောတတ်ဘူး။တကယ်လို့သာမတောက်မှန်မဲနဲ့ဆက်တွေတည်ဆွေတော့အမှန်ကတော့အရှုံးအများကြီးပေးလိုက်တဲ့သဘောမျိုးဖြစ်သွားတယ်။ရန်ကုန်အေးအောင်လုပ်တဲ့ဗုဒ္ဓဘာသာသဘောတရားအတိုင်းဆိုရင်တော့ဒါအကောက်မွန်တဲ့အလုပ်လို့ပြောရမှာပေါ့လေ။ဆိုတော့လည်းနိုင်ငံရေးသဘောအရဆိုရင်တော့တိတ်ပြီးအရှုံးပေးပြီးတော့ဆက်တွေလို့ဒီလိုပဲကျွန်တော်တို့မြင်ပါလား
။မြန်မာဘက်ကအခုလိုတမ္ဘာကြီးခန့်လိုက်ပြီမယ်လို့မြောက်ကိုရီးယားဘက်ကတော့ဘာသတင်းမှဖတ်မလာသေးဘူး။မြောက်ကိုရီးယားတန်ယုံပြန်ဖွဲ့မလား။ဘယ်မှာဖွဲ့မလဲဆိုတာတော့ရန်ကုန်မှာစိတ်ဝင်စားနေကြတယ်လို့ဆိုပါတယ်။သခင်ချန်ထွန်းကလည်းပဲ
သူတို့ကတန်ယုံဖွင့်တယ်လေတန်မကြီးကိုယ်တိုင်နေလာတဲ့နေရာပဲကျွန်တော်ကပထမဆုံးဒီကိယာနေတွေ့ခင်ရတာဖြစ်တယ်သူတို့ကတော့ဒီမှာတန်ယုံကိုဖွင့်တာအခုတော့သူတို့တန်မကြီးခတ်မယ်ဆိုရင်တော့ရန်ကုန်ပဲနေမလားအနုမုံလည်းနေပြီးတော့မှာပဲနေမလားအိမ်တို့ဘာတို့ရဖို့ရာတွေကလေဝေးတို့တက်ကုန်းတို့ပြင်မနာတို့ဆိုတာဒီမှာတော့ရှိမယ်မထင်သေးပါဘူးတန်မကြီးတွေအတွက်နေစရာထိုက်စရာသူတို့လည်းရုတ်ရက်တော့လာချိန်မှလာမယ်လို့ကျွန်တော်ထင်ပါတယ်တွေ့ကင်ရင်ကင်မှာပေါ့လေဒီဟုတ်ပြီလည်းတွေ့ကင်လို့ရတယ်လေ
အေဒီလာကနေပြည်တော်ကိုလာခဲ့တဲ့မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်နဲ့ပြည်ဆောင်မေးမြန်းခွင့်ရလိုက်တဲ့ရန်ကုန်မြို့ရှိနိုင်ငံခြားသတင်းတောက်တူကတော့မြန်မာပြည်မှာမြောက်ကိုရီးယားတန်ယုံဘရော့ဖွင့်မယ်ဘယ်မှာဖွင့်မယ်ဆိုတာသူတို့စဉ်းစားအောင်မယ်စောင့်ကြည့်အောင်မယ်လို့ဖြေကြားကြောင်းနေပြည်တော်မှာနိုင်ငံခြားတန်ယုံများအတွက်နေရာရှိပေမယ်လို့တန်ယုံတွေပြောင်းဖို့မြန်မာနိုင်ငံခြားရေးဌာနကအသင့်မတိုက်တွန်းသေးဘူးလို့ဆိုကြောင်းပြောပြတယ်ကိုကျော်လွန်